မြန်မာစစ်တပ်ကနေအာဏာသိမ်းတဲ့လောက်ရောက်ကိုလက်မခံပဲဆန္ဒပြတပိမောက်တဲ့သူတွေဟာလုံခြုံရေးတပ်ဖွဲ့တွေဘက်ကဖြိုခွင်းဖမ်းဆီးမှုကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းချောင်လာတဲ့သူတွေလည်းရှိနေတာပါ။အဲ့ဒါလိုထွက်ပြေးလာသူတွေရောက်လာရင်လက်မခံဖို့မဏိပူရပြည်နယ်ဆိုရကမလ26ရက်နေ့မှာအမိစာထုတ်ပြန်ခဲ့ပါတယ်။မလ29ရက်နေ့ကတော့ဒီအမိစာကိုမဏိပူဆိုရကပယ်ဖျက်ခဲ့ပါတယ်။ဒါပေမဲ့ပရမညွန်ကြားချက်ထွက်ခဲ့ပြီးနောက်မြန်မာဘက်က80ရောက်လောက်ဟာနိုင်ငံနယ်စပ်ကမိုးရေမြို့မှာအဲ့ဒီထက်မှတောင်းတင်နေခဲ့ကြတယ်လို့သမူးဒေတာခန်တူကပြောပါတယ်
။ဒီပူပီနေရတော့သူကတော့မောင်းထုတ်လိုက်ပြီဆိုတော့အမကလေးရောမိခင်ရောသူတို့အားလုံးကမောင်းထုတ်လိုက်တော့မင်းတို့ပြည်ရရနေရောနေဆက်မှာကတိရောလို့ကြည့်ရတယ်ဇော်နမဲတခြားမတီးဘူးဒီပြည်ချင်းဖြစ်ပေါ်တော့ပြန်မဝင်ကြသေးဘူး။အဲ့ရောက်80ကျော်ဝန်းကျင်လောက်ရှိမှတင်တယ်။ကလေးအပါဝင်ပေါ့နော်။ကျွန်တော်နဲ့သူတို့ဘက်ကနေလည်းတချို့ဘောင်းဘောင်းပိုင်းလည်းညံ့ညံ့လုပ်တယ်ထင်တယ်။အဲ့ဒါကြောင့်လည်းပဲသူတို့ဒီဘက်ချမ်းကိုဟိုတန်းပြောမဝင်ပြတဲ့သဘောဖြစ်မှာ
။ဒါပေမဲ့ပြီးခဲ့တဲ့ရက်ပတ်တုန်းကစကိုင်းတိုင်းသမူးမြို့မှာဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်မှုကြောင့်တန်ရာရသူ3ဦးကတော့မဏိပူရအင်ဖာစေယုံမှာစေကူစားမှုခံယူနေရတယ်လို့အင်ဖာမြို့နယ်ကိုသိန်းအောင်ကပြောပါတယ်
။ကျွန်တော်ရေးဖွားခဲ့မှာကျွန်တော်တို့ကဒီမှာအလုံချုပ်နေတာကအရာရတဲ့၃ယောက်ဒီကကစီယုံမှာတင်းလာတဲ့အဲ့ဒါကတော့တမှုမှာဖြစ်တဲ့ဟာတွေပေါ့နော်အဲရတာ၃ယောက်ရှိတာ
လောလောဆယ်မဏိပူရပြည်နယ်ဘက်ကိုတင်းချောင်လာကြတို့အရေးအတွက်ကိုတော့သူကတိတိကျကျမပြောနိုင်သေးပါဘူးမြန်မာနိုင်ငံချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်မှာလည်းမြန်မာပြည်တွင်းကလူသေဆောင်နေပါတင်းချောင်လာတယ်လို့မီဇိုရန်ခြေပြု NGO United for Democratic Myanmar ဖွဲ့အတွဲဖက်တွင်းမှုကိုရစ်ချက်ကဆိုပါတယ်
ဒီဒီကအခုမြန်မာတိုင်းပြည်ရှိတဲ့ခါမှာအခက်အခဲတော့ရှိတာပေါ့နော်ဒီလိုကျွန်တော်တို့ထားတဲ့နေရာလေးဒီတချို့ကဟဲ့တဲ့တွေပုံစံမျိုးနဲ့ပြည်စုတာရှိတယ်လေဒါပေမဲ့ဒါကရေရှိအတွက်ကဘယ်တော့မှဖြစ်နိုင်ဘူးလေဒါတော့ကျွန်တော်တို့ရေရှိအတွက်ကျွန်တော်စဉ်းစားတဲ့ခါမှာဒီလိုဆိုတော့မရှိရကြနေပြီးတော့မှဒီလိုအတွက်နေရပေါ့နော်နေရပုံမှန်ရေရှိကြီးကင်လာရီလစ်ကင်လာအခုခုပေါ့နော်အဲ့ဒီပုံစံမျိုးတော့အစီအစဉ်ပြည့်နေပြီဒါတော့ကျွန်တော်တို့ဒီနဲ့ဘယ်ဒီအတွက်ကျွန်တော်တို့တွန်းအားပေးနေတာဟုတ်လေအကြီးအတွက်ကတော့ကမန်းချီတော့တထောင်ဝန်းကျင်လောက်တော့ရှိလောက်ဘူ
းမီဇူရန်ဘက်တိန့်ချောင်လာတဲ့သူတွေအထက်မှာရဲတပ်ဖွဲ့ဝင်တွေလည်းအများပြားပါဝင်နေတယ်လို့ကိုရီချက်ကဆက်ပြောပါတယ
်ရဲတပ်ဖွဲ့ဝင်တွေကလေဒီအဲဆုံးမှာကျွန်တော်ရထားတဲ့စင်ရင်းအရာဆိုတော့150ကျော်တော့ရှိပြီနေဆက်ကဟာနဲ့ဆိုတော့ဒီ900ထိလောက်တော့ရှိနိုင်တယ်။တချို့ကတော့မီတာစုလိုက်လာတဲ့ဟာတွေရှိတယ်။ဒါကြောင့်အများတော်အပြင်းတော့တယောက်တည်းအဲ့လိုထွက်ပြေးလာကြတာများတယ
်။ NGO United for Democratic Myanmar အဖွဲ့ကနေရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မီတာစုဝင်900ခန့်မီဆူရန်ဘက်တိမ်းချောင်လာတယ်လို့ပြောဆိုနေပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။စစ်ဘေးရှောင်မြန်မာပြည်သူတွေကိုအိန္ဒိယနိုင်ငံဆိုရကအကူအညီပေးဖို့ညှင်းဆန်ရာကနေပြန်လည်လက်ခံကြောင်းထုတ်ပြန်လာတဲ့အပေါ်မှာခွန်နှုတ်တုံချင်းသတင်းဌာနအေဂျင်တာကိုရောဘတ်ကအခုလိုတုံ့နှတ်ထားပါတယ
်။မဏိပူပြည်နယ်ကတော့သူတို့အိန္ဒိယဘဟုအဆိုရရဲ့ဟိုအမိန့်အတိုင်းသူတို့လုတ်ခဲ့တာပေါ့လေ။ပိုဘက်ကိုဝင်လာတဲ့လူတွေကိုပြန်မောင်းထုတ်တာမျိုးတွေလုပ်တယ်။ဟိုအဝေးမခံဘူးပေါ့လေ။ဆိုတော့အဲ့လိုမျိုးတားဆီးမှုလုတ်ခဲ့တယ်။သူတို့ဒီကိစ္စပေါ်မှာတော်တော်လေးဟိုလူခွေကြီးဒီတော့လည်းပဲကြည့်ကြည့်ဒါနိုင်ငံရေးချီကြောင်းဒီလိုမျိုးအတဲ့အတဲ့ဆွေးနွေးတဲ့ကြောင်းမလို့ဒီဘက်ကပြီးပြီးတော့ခိုးလုံရတဲ့သူတွေကိုဒီလိုမျိုးပြန်မောင်းထုတ်တာတော့တကယ်ပဲလူသားချင်းစာနာမှုဟိုမရှိဘူးဆိုပြီးတော့ပြည်တင်ဝေခံမှုတော်တော်များများရှိခဲ့တယ်ပေါ့လေအဲအိန္ဒိယမီဒီယာတချို့ကလည်းရေးသားမှုတွေရှိလာတယ်အဲ့ဒီရဲ့ကြက်တွေကြောင့်လည်းဒါမဏိပူအစိုးရကတော့သူရဲ့အဲ့ဒီပြန်ပို့မဲ့ကိစ္စကိုပြန်ရုပ်သိမ်းတယ်လို့ပဲထင်ပါတယ်
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြသူတွေကတချို့အခုလိုအိန္ဒိယနယ်စပ်ဘက်ကိုရောက်ရှိလာနေတယ်လို့ကရင်မျိုးရာစီယုံ KNU ထိန်းချုပ်ရာနယ်မြေဘက်ထွက်ပြေးသိမ်းချောင်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ